မြောင်မြို့နယ်မှာအသက်ဆယ်နှစ်အရွယ်မင်းကလေးငယ်တူအရမပြုကျင့်တပ်ဖြတ်ခံရပါတယ်အမှုကိုဆက်ဆင်းနေစေဖြစ်ပြီးတရားခံကိုတော့မဖမ်းမိသေးဘူးလို့မြောင်ရဲစခန်းကပြောပါတယ်အသက်မပြည့်သေးတဲ့ကလေးငယ်တွေအရမပြုကျင့်ခံရမှုတွေခက်ဆစ်စိတ်ဖြစ်လာနေပြီးဒီကိစ္စတွေကိုကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင်းအရာရောလူမှုအတိုင်းအဝိုင်းရဲ့ထောက်ပံ့မှုတွေပါလိုအပ်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်မတ်တိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာပြီးခဲ့တဲ့ဒဇောင်းမုံလာပညာကဆယ်နှစ်အရွယ်မင်းကလေးငယ်တဦးအတ္တမပြုချင်းတပ်ဖြတ်ခံခဲ့ရပြီးအခုတော့တရားခံကိုအာဏာပိုင်တို့လိုက်လံရှာဖွေနေစေဖြစ်တယ်လို့မြောင်မြို့နယ်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါ်အေးမြတ်မုံကပြောပါတယ
်ဒဇောင်းမုံလာပညာမှာခေါ်ပြီးတော့အဲ့ဒီအနိုင်ကျင့်ခံရတယ်ပေါ့အဲပြီးတော့တင်းလေးကိုတက်ပြသွားတယ်လိုက်ချတော့အလောင်းမတွေ့တယ်ပေါ့လူရောမတွေ့သေးဘူးအဲတရားခံတော့မပေါ်သေးဘူးပေါ့ကျမတော်မှာဟိုတနေ့တာဥပဒေစုမွေးကော်မတီလာလို့လေကျမညွန်နယ်တွေဖြစ်လို့ညောင်ညွန်နယ်မှာတော့ဒါမျိုးတွေမရှိသေးဘူးကျမကိုယ်ညွန်ပြပြောလိုက်တာပေါ့နော်ကျမတို့မျိုးတွေမှာတော့မရှိဘူးအဲ့အမျိုးနဲ့ပတ်သက်လို့အေးချမ်းတယ်တော့အော်ညောင်မျိုးတွေတော့တော်ရတယ်ဗာညာနဲ့ဟုတ်တယ်ခုနောက်ပိုင်းမှဖြစ်လာတာပဲ
ညောင်မျိုးနယ်ရဲတပ်ဖွဲ့မှုရဲ့ရဲမှုဦးတောင်းငွေကတော့အမှုကစုံစမ်းစစ်ဆေးနေသေးပါလို့ပြောပါတယ
်အော်စုံစမ်းနေပါတယ်အော်လုံတော့ကောင်းနေနေရှိပါသေးတယ်ဗျာ
နိုင်ငံတော်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေအထူးသဖြင့်မိန်းကလေးငယ်တွေအတ္တမပြုကျင့်ခံရတာတွေတချို့ဆိုရင်အတ္တမပြုကျင့်ခံရပြီးတက်ပြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်လာနေလို့တရားရင်မှန်တိုက်ဘက်ကတီးဆဲဥပဒေတွေနဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်လာမယ်လို့မျှော်လင့်တဲ့အကြောင်းရှင်းနေကြီးဦးသိန်းတန်ဦးကပြောပါတယ
်တကယ်တော့ရှိပါတယ်ဗျာကျွန်တော်တို့ဒီမရိန်လူတပ်တွေကတော့လူပြစ်မှုပြစ်ဒဏ်တွေကရှိပြီးသားပါနော်36မှာရှိတယ်လူတပ်မှုနဲ့လူတပ်မှုပါတဲ့မရိန်မှုပေါ့နော်ဒါမျိုးတွေပေါ်မှာပြင်းပြင်းထန်ထန်ချနေတဲ့အခြေအနေတွေရှိပြီးသားပေါ့နော်တို့ရင်လက်ရှိမှာကျွန်တော်တို့အကြောင်းအကျောင်းကြောင့်ဟိုမကျင်သုံးနိုင်နေတာပေါ့ဒါပြကျွန်တော်ထင်ပါတယ်ဟိုဒီကိစ္စတိတ်ကျေပြန့်နေပြီတနိုင်ငံလုံးတိုင်းတာနဲ့ကိုညားလာနေပြီနော်တက်ငယ်ပရင်းကညားလာတဲ့အပေါ်မှာတော့တရားရုံးတွေကထျောက်ဟန်ထားတဲ့ပြစ်ဒဏ်တွေချတော့မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကတာမျိုးကအသက်၈နှစ်အရွယ်မင်းကလေးငယ်တူအတ္တမပြုချင်ခံရမှုကိုတရားဥပဒေကြောင့်အရာအရေးယူနိုင်ဖို့ကိုယ်တိုင်ဆောက်ရွက်ပေးခဲ့ရတဲ့ရှင့်နေကြီးဦးသိန်းတန်ဦးကတော့အမှုနဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
အဲ့အမှုကတော့ကလေးမလေးက၈နှစ်သမီးလေးပေါ့နော်၈နှစ်သမီးလေးကိုအဲ့ကာယကံရှင်ကတော့အသက်40လောက်ရှိတယ်ရွာမှာတော့ပြုတ်သွားတယ်ကျွယ်ပေါ့နော်သူကဒီကလေးမရိန်းလုပ်တဲ့အခါကျတော့ကလေးမလေးကတအိမ်ပြက်သွားချတယ်ဒီ abduction 366လဲပါတာပေါ့ဟိုဒူးခိုးသွားတယ်နောက် rape ပါတယ်နော်ဒီအဲ့တည်းသူကဒီ366ကိုအဲ့အတွက်ကဒူးခိုးမှုအတွက်က9နှစ်နောက်တစ်ခါမရိန်းမှုအတွက်ကတက်ငယ်မရိန်းအတွက်တပြင်းခံပေးလိုက်တာပါအဲ့ဒါအသက်တကျွန်းချတယ်အဲ့ဒါကိုသူကကသာခိုင်တရားရုံးမှာအတည်ပြုတယ်။စကိုင်းတိုင်းတရားရုံးရောက်တဲ့အခါကျတော့အဲ့ဒီပြည်တန်တစ်ခုပေါင်းပေးလိုက်တယ်။တကယ်တော့366နဲ့306ပါတီးကြကောင်းစင်တွေဖြစ်တယ်ဥရေကြောင့်ရပေါင်းလို့မရဘူးဗျ။အဲသူကတော့ကျွန်တော်တို့ကလည်းဒါအူအကျေတွေမဟုတ်တော့ဘူးတကျွန်းသွားတာပဲဆိုပြီးတော့တကယ်တော့အဲ့ဒါအဲ့ဒီအမေကဥရေနဲ့မညီပါဘူး။အဲ့ဒီကလေးမလေးတွေကျွန်တော်တို့ကဒီကျော်ကြီးတောင်းတာပေါ့နော်။နင့်နာကြီးလူမှုရေးရဒါ social conversation ပေါ့ဗျာ။တောင်းတဲ့အခါကျတော့ဟုတ်ကဲ့ဘာလုပ်လဲဆိုတော့ကတာခရိုင်ကဒုတိယခရိုင်တရားသူကြီးတယောက်ကအဲ့ဒီအမှုမှာကလေးရမလေးရတဲ့သူအသက်18နှစ်မပြည့်သေးတော့အခုတရားဆွဲလို့မရဘူးတဲ့18နှစ်ပြည့်မှဆွဲလို့အမိန့်ချအံ့ဩစရာကျွန်တော်တို့အမြဲတမ်းအံ့ဩစရာကျွန်တော်တို့တွေးကြရပါတယ
်တရားဥပဒေစိုးမိုးရေးအတွက်အစိုးရဘက်ကထိတိယောက်ယောက်မဆောင်ရွက်နိုင်သေးတဲ့အနေအထားမှာလူမှုနဲ့တရားရေးဆိုင်ရာကျွမ်းကျင်သူတို့သတိရှိရှိနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်ကလေးငယ်တွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေကိုဆွေးနွေးကြမယ်အမျိုးသားအဆင့်ကလေးငယ်များတွေ့ဆုံပွဲကိုလည်းလာမယ့်နိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိနေပြည်တော်မှာကျင်းပပြုလုပ်ဖို့စီစဉ်ထားပါတယ်ရှင်